This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာနက်နက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ23ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ23ရက်နေ့မနက်ပိုင်းရေဒီယို NUG စီရေးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ရေဦးမြို့အုံတပေါင်းရွာကျောင်းတိုင်ဆရာတော်ကိုတနက်ပြစ်ပြစ်တက်ခဲ့တဲ့တရားခံ၄ဦးကို PDF တပ်ဖွဲ့ကဖမ်းဆီးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အောက်တိုဘာလ31ရက်နေ့ညပိုင်းမှာရေဦးမြို့အနီးမှာရှိတဲ့အုံတပေါင်းကျေးရွာဖုံးကြီးကျောင်းကိုမျက်နှာဖုံးဆိုတနက်သမားများကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ခြင်းကြောင့်ကျောင်းတိုင်ဆရာတော်ပြန်လုံတော်မူခဲ့တဲ့ဖြစ်စဉ်မှာကျူးလွန်ခဲ့တဲ့ဆက်ဆက်တရားခံများကို PDF တပ်ဖွဲ့များက24နာရီအတွင်းဖမ်းဆီးထိန်းသိမ်းနိုင်ခဲ့ပြီးတော့နိုဝင်ဘာလ27ရက်နေ့မှာအဓိကတရားခံများနဲ့ဆက်ဆက်တရားခံများကိုစစ်တီတာ၊ပကဖ၊ပအာဖ၊ပကဖတို့ကပူပေါင်းထက်မှန်ဖန်ဆီးနိုင်ခဲ့ခြင်းဖြစ်ကြောင်းရေဦးဖီရီယက်ထံမှသိရပါတယ်။အလုံးပေါင်းဆရာတော်ကိုတက်ဖြတ်သွားသူက5ဦးပေါ့။4ဦးကတော့ဖန်ဆီးရမိထားပြီးတော့2ဦးကတော့ထွက်ပြေးတိမ်းရှောင်နေတယ်။လူမှုရေးပုဂ္ဂိုလ်ရေးပြဿနာကြောင့်တက်ဖြတ်တယ်လို့သိရတယ်။သူတို့ကိုဒီဇယ်ဥပဒေအရအရေးယူဖို့ပါလာဖာကိုလွှဲပြောင်းထားပေးပါပြီလို့ပြောကြားထားပါတယ်။အဆိုပါဖန်ဆီးရမိတဲ့တရားခံ4ဦးကိုရေဦးမြို့နယ်ပကဖာမှဒီဇယ်ဥပဒေနဲ့အညီအရေးယူနိုင်ရန်အတွက်ရေဦးမြို့နယ်ပလာဖာသို့လွှဲပြောင်းပေးအပ်လိုက်ပြီဖြစ်ပါတယ်ခင်ဗျာ။ဆလဘီတိခေါတောင်ကင်းစခန်းကိုအနီးကဝင်ရောက်ပစ်ခတ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းမင်းဘူးခရိုင်ဆလင်းမြို့နယ်တိခေါတောင်ရွာအခြေဆိုင်စစ်ကောင်စီကင်းစခန်းကိုအနီးကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Peacock Brother Arvan Guerrilla တောင်ညီနောင်မျိုးပြပြောက်ကြားအဖွဲ့ကတရင်ထုတ်ပြန်ထားပါရင်နိုဝင်ဘာလ22ရက်နေ့မှာတိခေါတောင်ကင်းစခန်းကိုအနီးကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ပွဲကြာချိန်မိနစ်30ကျော်ဖြစ်ပွားခဲ့တယ်လို့ဆိုပါရင်တိုက်ပွဲအတွင်းစစ်ကောင်စီဘက်မှထိခိုက်ကြဆုံးမှုကိုမသိရပေမယ့်လက်နက်ကြီးပြင်းပြင်းထန်ထန်ပစ်ခတ်ခဲ့တဲ့ကြားကကာကွယ်ရေးပုံများအထူးခိုင်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလပီဘာပုံမျိုးနဲ့မထောအခြေဆိုင်ခမရ439ခမရ438နဲ့ခမရ434တက်စကန်အားတိမ့်ပတ်ရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ22ရက်နေ့မနက်9:48မိနစ်အချိန်ကမ်းမှာ KNL အမှတ်5တက်မဟာနဲ့ဘူပေါင်းမဟာမိတ်တပ်ဖွဲ့ဝင်များမှအကြမ်းဖက်စစ်ရှုံးမြန်မာစစ်တပ်ရဲ့မဟာဗျူဟာကျတဲ့မထောအခြေဆိုင်စကခ8လက်အောက်ခံခမရ439ခမရ438နဲ့ခမရ434တက်စကန်အားအလုံးစုံတိမ့်ပတ်ရရှိသွားကလက်နက်အများအများလဲတင်းစီရမိခဲ့ကြောင်း KNU မူတီယောမှသတင်းထုတ်ပြန်ပါတယ်အကြမ်းဖက်စစ်ရှုံးမြန်မာစစ်တပ်ရဲ့တည်ဆုံဒဏ်ရာရရှိမှုနဲ့လက်နက်သိမ်းစီရရှိမှုစရင်အချက်အလက်အပြည့်အစုံရရှိတာနဲ့အချင်းနဲ့တပြေးညီဆက်လက်တင်ပြပေးသွားမယ်လို့ဖော်ပြထားပါတယ်အဆိုပါမထောအခြေစိုက်တပ်စခန်းကိုနိုဝင်ဘာလ17ရက်နေ့မှာစတင်တိုက်ခိုက်ခဲ့ခြင်းဖြစ်ပြီးတော့စစ်ရဲအကြောင်းမှာတိမ့်ပတ်ရရှိခဲ့ပြီးထိုစခန်းဟာကူးစိတ်စခန်းနဲ့နှစ်မိုင်သာကွာဝေးကဖာပွန်ကမမောင်းလမ်းပေါ်မှာအရေးပါတဲ့တပ်စခန်းဖြစ်ပါတယ်ခင်ဗျာဆလဘီစောစိတ်ဖြူကားလမ်းမှာစစ်ကောင်စီစစ်စည်းရေးဂိတ်ကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းပခုတ်ကူခရိုင်စိတ်ဖြူမြို့အနီးကစောစိတ်ဖြူကားလမ်းပိုင်းပေါ်ကအကြမ်းဖက်စစ်ကောင်စီရဲ့စစ်စည်းရေးဂိတ်ကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ UNITA Youth Force ကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလ22ရက်နေ့ည12:20မှာမကွေတိုင်းပကဖရွေးရှားစစ်ကြောင်း UNITA ခေါ်လန်နဲ့ပူးပေါင်းအဖွဲ့ကဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်မှတပ်ချက်တအူးနဲ့ရဲဘော်တအူးတီဆုံးပြီး ော့၃ဦးတန်ရာရရှိခဲ့ကလက်နက်ကောက်ယူဖို့ကြိုးစားခဲ့ပေမယ့်စိတ်ဖြူမျိုးမှစစ်ကူက၃စီးရောက်လာတာကြောင့်အထိကိမရှိပြန်လည်ဆုတ်ခွာလာခဲ့တယ်လို့သိရပါတယ်။အဆိုပါစစ်စင်ရေးကိုပခုတ်ကူခရိုင်အမှတ်၁၉တရင်စိတ်ဖြူဗာမတီတက်ခွဲတဲ့တက်ခွဲနှစ်နဲ့စိတ်ဖြူမျိုးနဲ့အနောက်ပိုင်းစုံတဲ့ပကပါမကွေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့နဲ့ရင်းနှီးသားခေါ်လံတို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီရေဦးမြို့ထွေးအုပ်ရုံအတွင်းပြူစောတိတင်တန်းစင်ပွဲပြုလုပ်နေစဉ်ဒရုန်းများနဲ့တိုက်ခိုက်နေတိန်ရဲအပါ၄ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ22ရက်နေ့ရေဦးမြို့ထွေးအုပ်ရုံအတွင်းပြူစောတိတင်တန်းစင်ပွဲပြုလုပ်နေစဉ်ရွှေဘိုခရိုင်အမှတ်ဆက်လေးတရင်ရေဦး PDF နဲ့ရေဦးမြို့နယ်ပကဖပူးပေါင်းပြီးတော့ Face Wind Drone များဖြင့်ဘုံဒီကူလုံးကျဲချပြီးတိုက်ခိုက်ခဲ့ကြောင်းတဲ့တင်ထုတ်ပြန်ထားပါရီ။တိုက်ခိုက်မှုအတွင်းဒုနေတိန်ရဲတအုပ်အပါစကစပြူစောတိ၄ဦးဘုံဒီအစထိမှန်တေဆုံးပြီးတော့စကစပြူစောတိအများအပြားထိခိုက်ဒဏ်ရာရရှိပြီးရှစ်ဦးမှာဒဏ်ရာအပြင်းထန်ရရှိကာဈေးရုံမှာအသက်လူနေရာကြောင်ပေါ်ပြထားပါတယ်။တိုက်ခိုက်မှုအပြီးမှာစကစတပ်သားများမှဒရုန်းများအားလက်နက်ငယ်များဖြင့်လိုက်လံပစ်ခတ်ခြင်းရေဦးမြို့အတွင်းမှာလက်နက်ကြီးဖြင့်အနီးအနားဝန်းကျင်အားပစ်ခတ်ခြင်းများပြုလုပ်ခဲ့ကြောင်ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမတရားမှာပြည်သူကာကွယ်ရေးပူးပေါင်းတပ်များနဲ့တိုက်ပွဲဖြစ်ပွားနေပြီးစေကောင်စီကကြေးရွာများကိုဓာတ်ထုပ်ဘုံးဖြင့်ကျဲချတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမတရားမြို့နယ်မှာစစ်ကောင်စီနဲ့အမှတ်၁စစ်ဒေသပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့များတိုက်ပွဲဖြစ်ပွားနေပြီးစစ်ကောင်စီကအနောက်ဘက်မြေယိုးရှိကျေးရွာများကိုဓာတ်ထုပ်ဘုံးများဖြင့်ကျဲချတိုက်ခိုက်ခဲ့တယ်လို့ဝိုင်းစော်မန္တလေးကတရင်ထုတ်ပြန်ထားပါရီ။နိုဝင်ဘာလ22ရက်နေ့မနက်၄နာရီကန်းမှာစတင်တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးတော့စစ်ကောင်စီတပ်ဖက်ကအကြအဆုံးများပြားနေကမန္တလေးအလောင်းများကိုမတရားမြို့တွင်းကိုတည်ယူနေရတယ်လို့ဆိုပါရီ။တိုက်ပွဲအတွင်စစ်ကောင်စီက Jet Fighter 2စီးဖြင့်7ကြိမ်ထပ်မံပစ်ကူပေးခဲ့ပြီးတော့မတရားပေါ်လုံးကွင်းအတွင်းမှလည်းဟာဝေဇာအပါဝင်120မမများဖြင့်ပစ်ကူတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဒါအပြင်မတရားမြို့နယ်အနောက်ဘက်မြေကမ်းမှာရှိတဲ့စိန်ပန်းကုန်းကျွန်းတဲကျွန်းရွာတဝိုက်ကိုစစ်ကောင်စီကပေါင်900ဘုံ၄လုံးပေါင်200ဘုံ9လုံးဖြင့်လေကြောင်းတိုက်ခိုက်မှုပြုလုပ်သွားခဲ့ပြီးဓာတုအစိတ်ဘုံများကိုထည့်သွင်းကျဲချခဲ့တာကြောင့်ပြည်သူများမူးမေ့တတိလစ်ကထိခိုက်မှုများပြားခဲ့တယ်လို့ဆိုပါတယ်။ဒါအပြင်နေ့လယ်တနာရီကမ်းမှာလည်းပြည်သူများရှိနေတဲ့အဆိုပါကျေးရွာများကိုမစ္စသုံးလုံးဖြင့်ထက်မှန်ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်ခင်ဗျာ။ဆလဘီမူးမြူနယ်အတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်များကြောင့်ပြည်သူ၄ဦးဒဏ်ရာရက2ဦးဖမ်းဆီးခံရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နေပြီးမူးမြူနယ်အတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်များကြောင့်အပြစ်မဲ့အရသာပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးပြည်သူ2ဦးလည်းအကြောင်းမဲ့ဖမ်းဆီးခံခဲ့ရတယ်လို့ KNU ကထုတ်ပြန်ထားပါတယ်။နိုဝင်ဘာလ20ရက်နေ့နေ့လယ်10နာရီခွဲအချိန်မှာနတ်တန်ကွင်းအခြေစိုက်စစ်ကောင်စီတပ်မှလက်နက်ကြီး18လုံးဖြင့်ပစ်ခတ်ခဲ့ရာရင်လဲရွာအတွင်း9လုံး၊ရွာကြီးအင်းနဲ့တောင်စုကြားမှာ3လုံးတန်ကုန်းရွာမှာ3လုံးအညောင်းစုနဲ့ငန်နွားစင်ကြီးရွာကြားမှာ9လုံးနဲ့အနောက်ဝက်တူးမှာ1လုံးအသီးသီးကြားရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်။အဆိုပါလက်နက်ကြီးကြားရောက်ပေါက်ကွဲမှုကြောင့်အနောက်ဝက်တူးကြီးရွာနေအသက်42နှစ်အရွယ်ရှိမတ်မှုနော်နဲ့အသက်52နှစ်အရွယ်ရှိဒေါ်တီတာစန်းတို့2ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တက်ဆက်ထဲမှာပဲကွင်းချောင်းဝအခြေဆိုင်စစ်ကောင်စီတပ်မှဟာဝေဇာလက်နက်ကြီး1လုံးဖြင့်ပစ်ခတ်ခဲ့ရာဟော်ခို့ကော်ကြီးရွာအတွင်ကြားရောက်ပေါက်ကွဲခဲ့ပြီးတော့ထိုကြီးရွာကိုစစ်ဆောင်လာတဲ့တေကေလူရွာမှအသက်28နှစ်အရွယ်နော်မှုဂီဝါနဲ့အသက်23နှစ်အရွယ်စောစဲပလူဝါတို့ထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်။ဒါအပြင်စစ်ကောင်စီတပ်ကရွာကြီးအင်းကြီးရွာနေဦးတီလာ45နှစ်နဲ့နှုတ်ကလော်ကြီးရွာနေစောနိုင်တင်ထူအသက်33နှစ်တို့ကိုနိုဝင်ဘာလ20ရက်နေ့နေ့လယ်17နာရီမိနစ်40ခန့်မှာဖမ်းဆီးခဲ့ပြီးတော့ကြောက်ကြီးရေးစခန်းကိုပို့ဆောင်ချုပ်နှောင်ထားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီ MDY PDF နဲ့အတူပြည်တော်ဝင်မဲ့စစ်တီတော်တင်များကိုခေါ်ယူနေတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF နဲ့အတူပြည်တော်ဝင်မဲ့စစ်တီတော်အစ်တင်များကိုခေါ်ယူနေကြောင်း MDY PDF ကထုတ်ပြန်ထားပါရီ။ MDY PDF ဟာစုဆောင်လေ့ကျင့်စုဖွဲ့တိုက်ပွဲဝင်ဆိုတဲ့လုပ်ငန်းစဉ်အစဉ်အဆက်အတိုင်းစနစ်တကျအကောင့်ထည့်ဖော်နေပြီးတော့တိုက်ပွဲကြီးငယ်များစွာအနိုင်တိုက်နိုင်ရုံမကပြည်သူလွတ်မြောက်နေမြေများကိုပို့ဆောင်ပေးနေပါရီ။ဒိုင်းသားနေမြေကိုအားပြုပြီးတော့မြေပြန့်ကိုထိုးဖောက်ဝင်ရောက်MDY PDF ဆိုရင်တောင်စင်တောင်တန်းတွေကနေတဆင့် AR မြေကမ်းနဘီတီခြိတက်ရောက်ရှိခဲ့ပြီဖြစ်တယ်လို့ဆိုပါတယ်။ရှေ့ဆက်မဲ့မြေပြန်ဒေသခီးစဉ်တွေအတွက်ရဲဝန်းနဲ့တော်လန်ကြီးခီးသွွားဖို့တွေကိုလည်းလိုအပ်လျက်ရှိတယ်လို့ MDY PDF ကဖိတ်ခေါ်ထားပါတယ်။ရှေ့ဆက်ဖော်ဆောင်မဲ့မြေပြန်ဒေသလွမြောက်ရေးအတွက်ရဲဝန်းသောခိုင်မာသောထက်တန်သော PDF စစ်သည်စစ်မီများစွာလိုအပ်လျက်ရှိတာကြောင့်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကိုဆက်သွယ်ချိတ်ဆက်ကြဖို့ကိုလည်းဒ တိုက်တွန်းနှိုးဆော်ထားပါရယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်မင်းတီယန်မင်းစစ်သွေးနဲ့ခါရှဲလ်တို့ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ။
ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စေရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ23ရက်နေ့မနက်ခင်းမှာတင်ပြပေးမယ့်ရေဒီယို NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးသတင်းအနေဖြင့်ຫນွေဥဖွံ့ဖြိုးရေးဘဏ်ရဲ့အစုရှယ်ယာများကိုဒီဇင်ဘာလ5ရက်နေ့အထိအမေရိကန်ဒေါ်လာ10သန်းပြည့်မီအောင်ရောင်းချသွားမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ຫນွေဥဖွံ့ဖြိုးရေးဘဏ်ရဲ့အစုရှယ်ယာများကိုဒီဇင်ဘာ5ရက်နေ့အထိအမေရိကန်ဒေါ်လာ10သန်းပြည့်မီအောင်ရောင်းချသွားမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ကပြောကြားလိုက်ပါတယ်။နိုဝင်ဘာ22ရက်ပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ကအသိပေးဆိုထားပါတယ်။ຫນွေဥဖွံ့ဖြိုးရေးဘဏ် SDB ရဲ့ ICO2 ရောင်းတာဒီကနေ့ဆိုရှင်းမြောက်ပါပြီ ပထမဆုံးစရောင်းတာကနေ24နာရီအတွင်းမှာအမှားစားအမေရိကန်ဒေါ်လာ 1.2 သန်းလောက်တောင်ရှိခဲ့လို့အကုန်လုံးအားတက်ပျော်ရွှင်ခဲ့ကြတယ်။နောက်ရက်တွေလဲသူအတိုင်းတာနဲ့သူတရရိတ်နဲ့ဖြည်းဖြည်းလေးနဲ့ငင်းငိမ့်လေးဝယ်ကြလို့အခုဆိုကန်ဒေါ်လာ 4.3 သန်းဘိုးလောက်ဒေါ်လာခွန်အားဖြည့်တင်းထားနိုင်ပါပြီ။ဒီဇင်ဘာ5ရက်နေ့အထိကန်ဒေါ်လာ10သန်းပြည့်မီအောင်ရောင်းချသွားမှာဆိုတော့အချိန်နဲ့တွက်ရင်73ရက်ကြီးများတောင်ကြာမှာသေးတယ်လို့ပြောပါတယ်။ຫນွေဥပန်အစုရှယ်ယာမှရောင်းချရငွေများတဲ့မှာဒေါ်လာရဲ့အတွက်လိုအပ်တဲ့ဒေါ်လာ2သန်းကို SDB ICO2 ကနေထုတ်နှုတ်သုံးစွဲလျက်ရှိနေတယ်လို့လည်းသတင်းရရှိပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့် NUGmyanmar.org အမည်ဖြင့် website အတုများပြုလုပ်၍အချက်အလက်များလိမ့်လည်ရန်ကြိုးပမ်းနေတဲ့သတင်းကိုတင်ပြပေးပါမယ်။ NUGmyanmar.org အမည်ဖြင့် website အတုများပြုလုပ်၍အချက်အလက်များလိမ့်လည်ရန်ကြိုးပမ်းနေကြောင်းမြို့သားညီညွတ်ရေးအစိုးရဆက်သွယ်ရေးသတင်းအချက်အလက်နှင့်ဤပညာဝန်ကြီးဌာန MOCIND မှသတင်းထုတ်ပြန်ပါတယ်။ဒါအပြင် NUG အစိုးရကိုပုံစံတူ email အတု domain အတု website အတုများဖြင့်ထင်ယောင်ထင်မှားဖြစ်အောင်ပြုလုပ်လျက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်မှလည်းသတိပေးဆိုထားပါတယ်။လက်ရှိတွင် MOCIND အနေဖြင့်သက်ဆိုင်ရာ hosting provider နှင့် domain provider များအားတိုင်ကြားထားပြီး၎င်းတို့နှင့်အတူတကွဖြည့်ရှင်းဆောင်ရွက်နေပြီဖြစ်ပြီးအတုအယောင် website ကို access လုပ်ရမရရှိစေရေးအတွက်လည်းဆောင်ရွက်ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။ယခု phishing ကြောင့်မည်သည့် data များမှပါသွားခြင်းမရှိသည့်အတွက်ထိတ်လန့်ကြောက်ရွံ့ခြင်း panic မဖြစ်စေရနှင့်ထိတ်လန့်ကြောက်ရွံ့ခြင်း panic ကြောင့် security awareness ကိုသတိလက်လွတ်ဖြစ်စေတတ်သည့်အတွက်ပြည်သူများအနေဖြင့် panic မဖြစ်ပဲ NUGE တရားဝင် domain NUGmyanmar.org ကို security awareness ရှိစွာဖြင့်စစ်ဆေးပြီးအသုံးပြုကြစေလိုကြောင်းတိုက်တွန်းထားပါတယ်။ထို့ကဲ့သို့ security awareness ရှိစွာ report များအားပေးပို့လာသည့်ပြည်သူတဦးတယောက်ချင်းအားလွန်စွာကျေးဇူးတင်ရှိကြောင်း phishing အကြောင်းအရာများအားပြည်သူများသိရှိစေရန်အတွက် MOCIND website နှင့် YouTube တွင်ဖော်ပြထားသည့်အပြင် awareness training များကိုလည်းပြုလုပ်ခဲ့ပြီးဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးကျန်းဖို့ပါတီကိုယ်စားလှယ်လောင်းနှင့်ရတက်စစ်ဦးစီးချုပ်ဟောင်းဤသားပါဝင်နှင့်မြန်မာနိုင်ငံသတင်းမီဒီယာကောင်စီဖွဲ့စည်းမှုအားကန့်ကွက်ရှုတ်ချတဲ့သတင်းကိုတင်ပြပေးပါမယ်။2024ခုနှစ်နိုဝင်ဘာလ20ရက်နေ့စွဲဖြင့်အာဏာသိမ်းစစ်ကောင်စီဖွဲ့စည်းသည့်သတင်းမီဒီယာကောင်စီဥက္ကဋ္ဌဒေါက်တာဦးတင်ထွန်းဦးသည်စစ်တပ်လက်ဝေကံပြည်ထောင်စုကြံ့ခိုင်ရေးနှင့်ဖွံ့ဖြိုးရေးပါတီမှရွေးကောက်ခံကိုယ်စားလှယ်လောင်းတဦးဖြစ်ပြီးအတွင်ရေးမှူးဦးအေးချမ်းမှလည်းရတက်စစ်ဦးစီးချုပ်ဟောင်းဤသားဖြစ်ကြသည်ကိုထောက်ရှုခြင်းအပြင်လွတ်လပ်သောမြန်မာသတင်းမီဒီယာသမားများအားကိုစားမပြုဘဲစစ်ကောင်စီတပ်ဆိုးရှေရေးဝါဒဖြန့်ချီရေးရန်ညာပုံမိုခိုင်မာစေရန်နှင့်နိုင်ငံတကာကိုသတင်းမှားဖြန့်ချီရန်လှုံ့ဆော်ရန်အတွက်ဆောင်ရွက်ရန်သာဖြစ်မည်ဟုလွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IPCM ကသုံးသပ်ပြီးပြင်းထန်စွာကန့်ကွက်ရှုတ်ချလိုက်ကြောင်းသတင်းထုတ်ပြန်ပါသည်။ယခုဖွဲ့စည်းခဲ့သည့်စစ်ကောင်စီ၏သတင်းမီဒီယာကောင်စီသည်စစ်ကောင်စီအကျိုးစီးပွားကိုသာကာကွယ်ပေးပြီးသတင်းမီဒီယာလွတ်လပ်ခွင့်နှင့်သတင်းသမားများလုံခြုံရေးအတွက်မြည်သူများယက်တီလှုံ့ဆော်နိုင်လိမ့်မည်ဟုမယုံကြည်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်2024ခုနှစ်အတွင်းသတင်းထောက်3ဦးထပ်မံအသက်ခံရခဲ့ပြီး2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးချိန်မှရေတွက်လျင်စုစုပေါင်း10ဦးထိရှိလာခဲ့တာကြောင့် Committee to Protest Journalists CPJ က2024 Global Impunity Index တွင်အဆင့်30သတ်မှတ်ခဲ့တယ်လို့ဆိုထားပါတယ်။စစ်တပ်မှအာဏာသိမ်းပြီးနောက်ယနေ့ထိဖမ်းဆီးထိန်းသိမ်းထောင်ဒဏ်ချခံထားရသူများအနက်သတင်းသမား50ဦးမှလည်းယနေ့ထိအကျဉ်းထောင်အသီးသီးတွင်မတရား သောပြစ်ဒဏ်ကိုကြခံနေရဆဲဖြစ်သည့်အပြင်နိုင်ငံကိုစွန့်ခွာတိမ်းရှောင်ရသောသတင်းမီဒီယာသမားအများအပြားလည်းရှိနေတယ်လို့သိရပါတယ်။ထို့ကြောင့်သတင်းမီဒီယာများသတင်းသမားများကာကွယ်ရေးနှင့်သတင်းလွတ်လပ်ခွင့်ဆိုင်ရာဆောင်ရွက်နေကြသည့်ဒေသတွင်းနှင့်နိုင်ငံတကာရှိအဖွဲ့အစည်းများအနေဖြင့်စစ်ကောင်စီလက်အောက်ခံမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအတိမတ်မပြုဘဲသတင်းစာလွတ်လပ်ခွင့်နှင့်သတင်းသမားများလုံခြုံရေးအတွက်ရည်ရွယ်ဖွဲ့စည်းရည်တည်လှုပ်ဆောင်နေသည့်လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီ IBCM နှင့်သာဆက်သွယ်ဆောင်ရွက်သင့်မှာကြောင်းတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြေမြုံမိုင်းကြောင့်ထိခိုက်သေးဆုံးရသူအများဆုံးအဖြစ်မြန်မာနိုင်ငံစံချိန်တင်တဲ့သတင်းကိုတင်ပြပေးပါမယ်။2023ခုနှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာနိုင်ငံတွေထဲမှာမြေမြုံမိုင်းနဲ့ဆစ်လက်နဲ့အကျဉ်းချံတွေကြောင့်ထိခိုက်နစ်နာဆုံးရှုံးရသူအများဆုံးဖြစ်ကြောင်းအပြည်ပြည်ဆိုင်ရာမြေမြုံမိုင်းပိတ်ပင်တားဆီးရေးလှုပ်ရှားမှုအဖွဲ့ ICBL ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့နောက်မှာစီးရီးယား၊ယူကရိန်းနဲ့အာဖဂန်နစ္စတန်တို့ရပ်တည်နေပြီးမြန်မာနိုင်ငံကစီးရီးယားနိုင်ငံကိုကျော်တက်ပြီးအများဆုံးနိုင်ငံအဖြစ်ရပ်တည်လာတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီတပ်တွေဟာသူတို့စီးနင်းတိုက်ခိုက်ခဲ့တဲ့ကြေးရွာတွေမှာမြေမြုံမိုင်းအများအပြားထောင်ထားလေးရှိပြီးဒီလိုလှုပ်ရက်ကြောင့်ရဲသားတွေထိခိုက်သေဆုံးခဲ့ရတယ်လို့သိရပါတယ်။2023ခုနှစ်စီးရီးယားနိုင်ငံကမြေမြုံမိုင်းတွေကြောင့်ထိခိုက်သေဆုံးရသူဦးရေ933ယောက်ရှိခဲ့ပြီးမြန်မာနိုင်ငံက1003ယောက်ရှိကာပိုများခဲ့ပြီးမြေပြင်မှာမြန်မာနိုင်ငံအနေနဲ့အခုထက်ပင်ပိုမိုများပြားလာနိုင်ပွဲရှိကြောင်းအဆိုပါအစည်းအဝေးခန်းစာကဆိုပါတယ်ခင်ဗျာ။ဆလဘီခင်ဦးမြို့နယ်အတွင်းရှိကျေးရွာနေရွာတွင်139 140ရွာမြောက်သောကျေးရွာပကဖများနှင့်140 141ရွာမြောက်သောကျေးရွာပကဖများဖွဲ့စည်းဆောင်ရွက်တဲ့သတင်းကိုတင်ပြပေးပါမယ်။ခင်ဦးမြို့နယ်အတွင်းရှိကျေးရွာနေရွာတွင်139 140ရွာမြောက်သောကျေးရွာပကဖနှင့်140 141ရွာမြောက်သောကျေးရွာပကဖများဖွဲ့စည်းဆောင်ရွက်ခဲ့ပါသည်။နိုဝင်ဘာ22ရက်ခင်ဦးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအသိပေးဖော်ပြပါသည်။စကိုင်းတိုင်းခင်ဦးမြို့နယ်၌မြို့နယ်ပြည်သူ့အုပ်ချုပ်ရဲ့အဖွဲ့နဲ့မြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တို့မှမြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဘူကော်မတီမှချမှတ်ထားသောမူဝါဒလမ်းညွှန်ချက်များနှင့်အညီပြည်သူလူထု၏အသက်အိုးအိမ်စီးစိမ်ကိုအကာအကွယ်ပေးနိုင်ရန်ရည်ရွယ်၍ကာကွယ်ရေးအုပ်ချုပ်ရေးပြည်သူ့ဝန်ဆောင်မှုလုပ်ငန်းများတရားဥပဒေစိုးမိုးရေးလုပ်ငန်းများစနစ်တကျဆောင်ရွက်သွားရန်အတွက်ကျေးရွာများတွင်ပြည်သူ့အုပ်ချုပ်ရေးပြည်သူ့ကာကွယ်ရေးအဖွဲ့များဖွဲ့စည်းဆောင်ရွက်လျက်ရှိရာခင်ဦးမြို့နယ်အတွင်းရှိကျေးရွာနှစ်ရွာတို့တွင်139 140ရွာမြောက်သောကျေးရွာပကဖများနှင့်140 141ရွာမြောက်သောကျေးရွာပကဖများဖွဲ့စည်းနိုင်ခဲ့တယ်လို့အသိပေးဖော်ပြပါတယ်။အခမ်းအနားသို့မြို့နယ်ပကဖနာယကမြို့နယ်ပကဖခေါင်းဆောင်မြို့နယ်ပကဖဒုတာဝန်ခံတရားရေးဥက္ကဋ္ဌလူသားစာနာတာဝန်ခံပြည်သူ့ရင်ဝင်တာဝန်ခံဗဏ္ဍာရေးတွဲဘက်တာဝန်ခံသတင်းပြန်ကြားရေးတာဝန်ခံတယံဇာတတာဝန်ခံမြို့နယ်ပကဖဆက်သွယ်ရေးတာဝန်ခံမြို့နယ်ပကဖရုံးအဖွဲ့မှတိုက်နယ်အမှတ်9ခေါင်းဆောင်မြို့နယ်ပကဖရဲဘော်များအသီးသီးတက်ရောက်ခဲ့ပါတယ်။ထူးဖွဲ့စည်းမှုအခမ်းအနားကိုနိုဝင်ဘာ22ရက်နေ့နေ့လယ်12:45မိနစ်အချိန်တွင်စတင်၍တက်ရောက်လာသောပြည်သူလူထု၏အများဆန္ဒနှင့်အညီအဆိုပြုထောက်ခံအတည်ပြုကာရဲကြီးပကဖ9ဦးကိုအသီးသီးရွေးချယ်ခဲ့ကြပါတယ်ခင်ဗျာ။ဆလဘီ2024ခုနှစ်အောက်တိုဘာလအတွင်းအင်တိုက်အားတိုက်တာဝန်ထမ်းဆောင်ခဲ့ကြသော fundraiser များထဲမှရမုံငွေအများဆုံးစုဆောင်းပေးခဲ့ကြတဲ့အဖွဲ့20ကို PRF ထောက်ပို့မိသားစုထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။2024ခုနှစ်အောက်တိုဘာလအတွင်းအင်တိုက်အားတိုက်တာဝန်ထမ်းဆောင်ခဲ့ကြသော fundraiser များထဲမှရမုံငွေအများဆုံးစုဆောင်းပေးခဲ့ကြတဲ့အဖွဲ့20ကို PRF ထောက်ပို့မိသားစုထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာ22ရက်မှာပြည်သူ့တော်လှန်ရေးထောက်ပို့တပ် PRF ကအသိပေးဖော်ပြပါတယ်။ပြည်သူ့ကာကွယ်ရေးသားတွေကိုထောက်ပို့နိုင်ဖို့အတွက်အစင်းစင်ဆောင်ရွက်ရတဲ့လုပ်ငန်းစဉ်များထဲမှာပြည်တွင်းပြည်ပ fundraiser များရဲ့အခမ်းကဏ္ဍဟာအရေးကြီးလာပါတယ်။ဒီတာဝန်ကိုပါဝင်ထမ်းဆောင်ပေးကြတဲ့ fundraiser များအားလုံးကိုလေးစားဂုဏ်ပြုအပ်ပါတယ်။2024ခုနှစ်အောက်တိုဘာလအတွင်းအင်တိုင်းအားတိုက်တာဝန်ထမ်းဆောင်ခဲ့ကြသော fundraiser များထဲမှရမုံငွေအများဆုံးစုဆောင်ပေးခဲ့ကြတဲ့အဖွဲ့20ကိုဖော်ပြလိုက်ပါတယ်လို့ဆိုပါတယ်။ fundraiser များထဲမှရမုံငွေအများဆုံးစုဆောင်ပေးခဲ့ကြတဲ့အဖွဲ့20စီးရင်းထဲတွင် CSC We Are One OFBFR, SMS, နှွေဦးရောင်ကြီးအဖွဲ့စတဲ့အဖွဲ့များပါဝင်ပါတယ်။ပြည်တွင်းကဖြစ်စေ၊ပြည်ပကဖြစ်စေ၊ပြည်သူ့ကာကွယ်တပ်သား PDF တွေနဲ့ကြောချင်းကပ်ခွန်အားဖြည့်ရင်းဒီတော်လှန်ရေးမှာထောက်ပို့တပ်သားအနေနဲ့ပါဝင်ကြဖို့ဖိတ်ခေါ်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်၊မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယို NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးတေဂီတာအစီအစဉ်မှာဒ
ဒေဝီလင်းတီဆိုထားတဲ့ငါတို့ရဲ့ကလေးများလို့အမည်ရတဲ့တော်လန်ရေးတေးဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Video NUG တောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာချိုးချင်းတိုင်းဘာသာထုတ်လွှင့်မှုအစီအစဉ်ကို Video NUG နဲ့ချိုးချင်းဘာသာထုတ်လွှင့်မှုအဖွဲ့တို့ပူးပေါင်းတင်ဆက်ပေးထားပါတယ်ခင်ဗျာ
นูบาเบนาได้ครั้งอวันนั้นเพียรอีเกมตุงอยคำขากูอยากทุ่มทุ่มขึ้นสู่มาตุงกาทักตุงเงี้ยสูงไงระดับใครนี้อักษกามินตามดูอาทั้งเบอักตัวมซึมนิ่งไงมาใครอังฮินากามินตามดูข้อกับดูคนุงกาอีเมซุนเจสปูโนไม่ยุ่งอันนี้สีเบดูเตียทั้งปีนิ่งไงใครนี้อักทุ่มนากาคือข้ออาชักทุ่มอมุงขยองหนออายะกาผัวมีท่าเซนปุกยาหาที่ดูฮัลิกฟูเลกีเตียทังเอเนียงไงตือเคยจักกินีมินตำลูอาตุคำขาคมหุมกูอมุงขยองหนออายะกานักพฤกิบิงถอยลลูอีแม่ไม่ยุงอันยาสีดมดากีติลูทั้งอันยุกมากกินีเซสปูโนตราอู Makuya, Shande, Kayong Hununkano Aya Dulo, Lum Sui Sui Gia, Gakini Kalaya, Pranghigun, Kukibiak Pu, Jok Tunga, Amyang, Praktumgun, Kukibiak Ketun Kanopi, Yaka Puki Tilu, Anu Mogakini Ahiba, Sesapuno, Aya Tuka Loa Pua, Simbroki Ime, Igun Iha, Veki Dita, Angsintea, Gumhung Hatama, Gakini.Min dam lu kogam lu kun, mok tum ya, ti gong lambrong ga ime sun, duka amgu ngoy lam na yi kukung, sesapu no, miyung ania si be dua gakini, sesapu e sun no, asunung ga ime sun, du ak tum na, ania si dilu, aniuk hua gakini, du anisia ime sun, kala ya prang higun kukib ya pu, da yin angwa ya,아임비용가이메아가기딜루 HQL 민다노소셜미디아웅탕악브라우홍아가기니닌후움할리캡허뿡비민다코감루콘멍히웅가이메순세사포노미움보이샷올루이메미용아니아시딜루탕아니욕얌홍아가기니두아꿈가우창가노쿠이사카비스바세스포노쿠코아카영아야뚱낙러힌앙도나퉁깁야마비로키디루탕아님싱낙호아가키니아히바카영아야뚜까로아프아노미나센뿌이기야마티루할릭슈랩기디루플랫마니아크이콤뿌노뚜카암꿈노뿡아니브라와탕웅홍아가기니아히나카악툼뭉아히나각툼우뭉카영노아야뚜러프아임툼기비아코심브라기바다무크이메캣심브라기경임히심브라기디루아니오카가기니마툼루아피밍마키아바다무크경이메유니언티올로지콜리지Matubi Baptist Church ya, Dadon Baptist Church Hyokha ime, Simbrao ki e tilu, Blantman ni akui kompo no, Thang Akbrao na kung honga ka kini. Ahina ka pru umung, Mbape awanung, Kayong no ayak ka nak hin, Thongat gunung pranghi ya, Shalolu, Thasen, Prukip ya ko, Nomi, Kokip ya kruk, Mpukia, Angdo na, Pramha gunung, Prukip ya ktum,치기디루탕웅아니오가깍기니꼬나프라켓꾼웅무구약슈랩기디루탕웅아니오가깍기니송아이기노바베나닌야예낭니
아쿰도루바코아내궁아니우아마야뽁루이티기붕얀야성도이루강악룸티구랩보이기니곰내궁아니우만야봉야네순암유쿠마아니프라나카키악룸악리아빌렛아풀룸앙툰악삭앙흠디아베키아히네힌쿠크로에세우루아두프사닌헤옹비폭루이티키에니아소나푸히나쿠에세키송덕에앙효와야아투이람후만와이투키니내궁아니우아만야폭루이티키봉야네힌아하능북아베나아티타야북아베나후나웨키아가키아수나훈나니와파웅얌싱나게나니아붐시바이폭루이티키에순그나니아해콰이빙빙바이아수네순악루마폭우루야렘소치국사코기니그읍에양코붕얀마인나니아풍각세용비나니암테이바이나푸아그아쿠에세다아토능다싱나게얌싱루성익기카웅나니아브라와이
디그니가로디냐네베라디오 NUG 의시즌2고키타예나라이빠메미마산노제이메나신나이코에네냐신나이코에제인류마변레송뒤자바소라디오 NUG 고메나바이신나이코에마라이도16미터세컨드따마공고메가하츠ညပိုင်း7နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။